ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA အခုဒီမြန်မာနိုင်ငံတွင်းကလက်တလောအခြေအနေတွေနဲ့ပတ်သက်ပြီးတော့သဘောထားထုတ်ပြန်တာတွေ့ရပါတယ်ရှင် UNFC အနေနဲ့အခုလိုသဘောထားကြေညာချက်ကိုဘာကြောင့်ရေးတကြီးထုတ်ပြန်ရတယ်နောက်ဘလို့အချက်တွေကြောင့်အခုလိုထုတ်ပြန်ရတယ်ဆိုတာသိပြရစေရှင
်လောလောဆယ်အလုံးတိကျတဲ့အတိုင်းပဲကျွန်တော်တို့ဖက်ကနေပြီးတော့ဒီငြိမ်းချမ်းရေးကိုတကယ်ပဲရောက်ရှိနိုင်ဖို့အတွက်တနိုင်ငံလုံးပြစ်ခတ်ရစေရေးလက်မရင်းထိုးနိုင်ဖို့အတွက်တိုင်းသားအဖွဲ့အစည်းတွေနဲ့ဆွေးနွေးကြတဲ့မှာညနေဆောင်ရွက်နေတာလည်းအချိန်တော်တော်လေးကြာခဲ့ပြီပေါ့လေဆိုတော့အလုံးကလည်းပဲတနင်္ဂနွေလောက်ဖြစ်ခါရစရေးကိုရရှိဖို့နဲ့ကျွန်တော်တို့နိုင်ငံရေးပြည်တော်ရွှေနှမှုတွေဖြစ်ပေါ်ဖို့လည်းအလုံးကျွန်တော်တို့မျှော်လင့်နေကြတဲ့အချိန်မှာပြည်တော်ရွှေနှမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟိုနောက်နေကြစေမဲ့တချို့သောဖြစ်ပျက်မှုတွေကိုကျွန်တော်တို့တွေ့မြင်ရတယ်လေပို့မှမကြာခင်အရင်နေ့တုန်းကလိုင်စာကျွန်တော်တို့ဘူတင်အောင်ဟိုဟလာဗမာတမ်လိုအနေမျိုးလည်းလည်းနေနေပြစ်ခတဲ့ကိစ္စလိုမျိုးတွေဒါလည်းပဲကျွန်တော်တို့အတွက်အဟာတဖြစ်စေတဲ့သဘောမျိုးရှိတယ်။ဟာဒီအတွက်လည်းကျွန်တော်တို့ခက်ကတောင်းဆိုထားတာရှိပါတယ်ဆိုရတဲ့တမ်တော်ဘောလေနော်။အဲဒီဟာလည်းခုနေ့ထိဖြည့်ရှင်မှုတစုံများမတွေ့ရသေးဘူး။နောက်တစ်ခါမကြာခင်ကပဲဟလာကျွန်တော်တို့ဖန်ကတ်ဒေသမှာတိုက်ပွဲတွေအချိန်ပြန်ပြီးတော့မြင့်ပြီးဖြစ်ပွားနေတာရှိတယ်။နောက်ရှမ်းပြည်မြောက်ပိုင်းမှာလည်းခြေခြေပြက်ပြက်ခုနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကျွန်တော်တို့တွေ့ရတယ်။တပ်ပြင်ကိုမကြခင်ကလည်းပဲကျွန်တော်တို့ဒီကချင်ကျောင်းရှာမလေးနှုတ်ဒင်းချင်းခံရပြီးတော့ရေစက်ဆက်အပြတ်ခါတဲ့ကိစ္စတွေကဒီလူခွေးချူဖောင်းမှုတွေကလည်းကျွန်တော်တို့ကုလည်းပဲအလုံးသိရှိတဲ့အတိုင်းဒီလိုမှရှိတဲ့ကျွန်တော်တို့ကျောင်းသားအသိအဖွဲ့တွေကျောင်းသူကျောင်းသားတွေကလည်းပဲကျွန်တော်တို့ဒီအမျိုးသားပညာရေးနဲ့ပတ်သက်တဲ့ဥပဒေတိထုံပြမှုအပေါ်မှာလည်းပဲဆန္ဒပြလှောင်မှုတွေလည်းကျွန်တော်တို့လုပ်နေတာကျွန်တော်တွေ့ရတယ်။အဲတော့ဒီကိစ္စတွေကလည်းပဲကျွန်တော်တို့အစိုးရကိုငြင်းငြင်းချမ်းချမ်းနဲ့အတွေ့အကြုံနဲ့ပြေရှာစေချင်တဲ့စရာသဘောမျိုးကိုလည်းကျွန်တော်တို့တွေ့ရတာပေါ့ဗျာနော်အဲအဲလမ်းကြောင်းကားတည်းအကောင်းဆုံးတော့ကျွန်တော်ပြမြင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရဲ့စိုးရိမ်မှုကိုဖော်ပြတဲ့သဘောမျိုးနဲ့ထုတ်ပြန်တာပ
ါ UNFC ရဲ့အခုဒီထုတ်ပြန်ချက်ထဲမှာဒီအခုလက်တလောဖြစ်စဉ်တွေကဒီပြည်တွင်းငြိမ်းချမ်းရေးနဲ့တွေ့ဆုံဆွေးနွေးလမ်းကြောင်းတွေပေါ်ကနေပြီးတော့တွေးဖဲသွားနိုင်နေဆိုတော့ဒီဖြစ်စဉ်တွေအခုလက်တလောဒီဖြစ်ရက်တွေကငြိမ်းချမ်းရေးကိုပြတ်သွားနိုင်နေဆိုတဲ့သဘောမျိုးလားရှင်
ပြည့်သွားနိုင်တယ်ဆိုတဲ့သဘောပေါ်မျိုးတော့မဟုတ်ဘူးဗျာကျွန်တော်တို့အတွက်နောက်နေချချာစီတဲ့သဘောမျိုးကိုကျွန်တော်တို့ပို့ပြီးတော့မြင်ဒီဖြစ်ပျက်တွေကလည်းပဲကွင်းဆက်ဆိုသလိုဆက်တဲ့ဖြစ်ပွားနေတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ပို့ပြီးဆိုရင်လည်းသဘောမျိုးရှိပါတယ်နော်အဲ့တော့ကျွန်တော်တို့ဒီဖြစ်ပျက်မှုတွေကိုကျွန်တော်တို့အစိုးရဖက်ကလည်းကန်တွေပြင်ဆင်ရမယ့်နေထိုင်မျိုးတွေရှိတဲ့အခါကျတော့လည်းဒါအချိန်ကလူတယ်လေဆိုတော့အဲ့အချိန်ချချမှုတွေကကျွန်တော်တို့တဖြည်းဖြည်းကန်တွေပြင်ဆင်နေကျွန်တော်တို့တွေ့ဆုံရွှင်နေမှုအနေထားကိုကျွန်တော်တို့အချက်ကြောင့်စေတဲ့သဘောမျိုးချလာလို့ရှိရင်တော့ကျွန်တော်တို့ဟိုပြုတ်ရောသွားစေနိုင်တာပေါ့ဗျာအဲဒီဆိုရင်မှုတွေကျွန်တော်မှဖြစ်ပေါ်နေပါတယ
်ဟုတ်ကဲ
့အဲ့ဒါလေးကြောက်ပါ
ဟုတ်ကဲ့အခုအစိုးရနဲ့ငင်းချမ်းရေးဆွေးနွေးနေတဲ့အချိန်မှာအခုတချို့မပြေလည်လာသေးတဲ့အဆင်မပြေတဲ့အချက်ကလေးတွေကြံနေသေးတဲ့အတွက်အခုဒီသမ္မတကြီးကတိုက်တွန်းထားတဲ့ February 12ရက်နေ့ပြည်ထောင်စုနေမှာတနင်္ဂနွေလုံးအပြည့်ခတ်ရက်ဆယ်ရက်လက်မှတ်ထိုးနိုင်မှုမသေးကြဘူးဆိုပြီးတော့ဆရာခုရဲတို့ဒီတိုင်းရင်းသားတွေဘက်ကပြောတာလဲတွေ့ရပါတယ်ဆိုတော့အခုဒီတနင်္ဂနွေလုံးအပြည့်ခတ်ရက်ဆက်နိုင်မှုအတွက်ကအခုလက်ရှိချိန်ဒီမှာဘယ်အရာကအဓိကဖြစ်နေပါလဲရှင
်ဟောရှင်းပြောရဗျာကျွန်တော်တို့တနင်္ဂနွေလုံးအပြည့်ခတ်ရက်ဆက်ရေးသဘောတူညီမှုကိုတော့ကျွန်တော်တို့လွန်ခဲ့တဲ့မနေ့ကတည်းကထိုးနိုင်တော့အကောင်းဆုံးဆိုတဲ့သဘောမျိုးနဲ့ကျွန်တော်တို့ချူပန်းခဲ့ကြတာပါဒါပေမဲ့မပြေလည်တဲ့အကြောင်းအချက်တွေကလည်းသူတို့ဒီကျွန်တော်တို့ဒီmilitary coordinator လိုမျိုးတွေကျွန်တော်ပြီးတော့တခါကျွန်တော်တို့ဒီ monitoring ကိစ္စလိုမျိုးတွေဟိုတော်တော်များများကြာမှသေးတယ်เนาะဒီကိစ္စတွေကဟိုကျွန်တော်တို့ SCA အတွက်အရေးကြီးတယ်လို့ကျွန်တော်တို့ယူဆတဲ့အကြောင်းချက်တွေလည်းကြံနေတဲ့သဘောမျိုးဖြစ်ပါတယ်ဒါအစိုးရဖက်ကားတွေတော့မဟုတ်ပါဘူးကျွန်တော်တို့ဖက်ကားလည်းမျှော်လင့်ပါတယ်ဒါကျွန်တော်တို့ inline ရွှေနှမှုတွေကလည်းဖြစ်ပေါ်ဖို့တော်တော်လေးကိုအခက်အခဲရှိနေသေးတယ်အရှင်းပြောရရင်တော့ကျွန်တော်တို့ NCC နဲ့ UPWC တွေ့ဆုံရွှေ့နှိမ့်မှုကအဓိကကြတာပေါ့ဗျာဆိုတော့ဒီကျွန်တော်တို့ NCC နဲ့ UPWC တို့ဒီကြားထဲမှာတွေ့ဆုံညှိနှိုင်းရွှေ့နှိမ့်မှုမပြေလည်နိုင်သေးရင်တော့ဖေဖော်ဝါရီစနေရတော့ NCC ကိုမထိုးနိုင်သေးဘူးဆိုတဲ့သဘောမျိုးဖြစ်တော့ပေါ့နော်ဆိုတော့ကျွန်တော်တို့အဲ့လိုတဆင့်ချင်းသွားမဲ့အဆင့်တွေကိုကျွန်တော်တို့မကျော်လွှားနိုင်သေးပဲနဲ့ကတော့ကျွန်တော်တို့ငင်းချရေးကိုပဲချိန်လောက်ချစ်ပေါ်နိုင်ဖို့မျှော်လင့်နိုင်မလဲဆိုတာကတော့ကျွန်တော်ပြောခဲ့ပါတယ်နော
်ဆရာခုရဲကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူး